အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယာမွတ်စလင်ဗလီတစ်ခုမှာတင်းလာနေကတေကန်ဘုံခွဲတိုက်ခိုက်မှုကြောင့်33ယောက်ထပ်မံနဲ့တိဆုံပြီးတော့အများပြတ်တန်ရန်ရသွားပါတယ်။လူတွေပြည့်နေတဲ့ဘကီယာအိုလမ်ဗလီမှာဘာသာရေးအခမ်းအနားကျင်းပနေတော့တေကန်ဘုံခွဲသမားကဝင်ရောက်လာခဲ့ပြီးတော့လူတွေကြားရောက်တဲ့အချိန်မှာသူ့ရဲ့ကိုမောင်ပါလာတဲ့ဘုံကိုခွဲလိုက်တာဖြစ်ပါတယ်။ပြင်းထန်တဲ့ဘုံပေါက်ကွဲမှုကြောင့်လူ90ကျော်လဲတန်ရန်ရသွားပြီးတော့တိဆုံတန်ရန်သားသူတွေအားလုံးဟာအရသားတွေဖြစ်တယ်လို့ကဘူးမြို့ရဲ့ပြည်မှုဆိုင်ရာမှုကွင်းစစ်ဆေးရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာရူဒွန်အိုဘိုင်ဒီကပြောပါတယ်အာဖဂန်သမ္မတအက်ရှရက်ဂါနီကတော့ဒါဟာအာဖဂန်နိုင်ငံကလူမျိုးစုတွေကိုတွေးကြွအောင်ရည်ရတဲ့ရန်သူတွေရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာအဗ်ဒူလာကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဘာသာရေးအရာထုတ်မြတ်ထားရနေရာမှာကလေးတွေအပါအဝင်အပြစ်မရှိတဲ့အရာသားတွေကိုပြစ်မှတ်ထားတိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ်ဒါပြင်ဒါဟာစစ်ရာဇမှုဖြစ်တယ်လို့အစ္စလမ်ဘာသာကိုစန့်ကျင်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူးတာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့ဒီတိုက်ခိုက်မှုဟာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောကြလိုက်ပြီးတော့အဲ့ဒီသတင်းထုတ်ပြန်ချက်အတူကိုသူကသတင်းတောက်တွေကိုပေးပို့ခဲ့ပါတယ် AI နိုင်ငံကလူခွင့်ရအဖွဲ့ကြီးကလည်းဒီလောက်ရဲ့ဟာအရက်သားတွေအပေါ်မှာတမင်တကာရွယ်ချက်ရှိရှိနဲ့လှုပ်ခဲတဲ့သိုးရတဲ့လောက်ရဖြစ်ပြီးတော့အာနာပိုင်းတွေအနေနဲ့အသေးစားစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ